ပင်လယ်ထဲမှာဆက်လီနဲ့မျောနေတဲ့ရိုဟင်ဂျာတွေကိုဒေသတွင်းနိုင်ငံတွေကအများဆုံးရှာဖွေကယ်ဆယ်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာ200လောက်လိုက်ပါလာပြီးထိုင်းနိုင်ငံအနီးကပ်ပလီပင်လယ်ပင်အော်တွင်ဆက်ပြက်ပြီးမျောပါနေတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကသတင်းထုတ်ပြန်ထားတဲ့အပေါ်အတွင်းရေးမှူးချုပ်ယုံကထပ်ဆင့်တိုက်တွန်းလိုက်တာပါ
။ Under the law of the sea and long-standing maritime traditions,
နိုင်ငံတကာပင်လယ်ရေကြောင်းဥပဒေတွေအရလိုက်နာရမယ့်ဝတ္တရားတွေအပြင်ပင်လယ်ရေကြောင်းသွားလာမှုဓလေ့ထုံးစံတွေအရပါပင်လယ်ပြင်အထွန်းမျောပါနေသူတွေကိုလူမျိုးအရဖြစ်စေတရားဝင်မှုမဝင်မှုအရဖြစ်စေမခွဲခြားဘဲကယ်ဆယ်ဖို့ဝတ္တရားရှိပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ယုံပြောရေးဆိုခွင့်ရှိသူစတီဗင်ဒူချရက်ကနယူးယောက်ကုလသမဂ္ဂယုံချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီဇင်ဘာလ၁ရက်နေ့လောက်ကတည်းကပင်လယ်ပြင်အတွင်းမျောပါနေတဲ့ရိုဟင်ဂျာတွေဟာအစာအိမ်စာတွေပြက်လက်ကရေငတ်တဲ့တံကိုအပြင်းထန်ခံစားနေရပါတယ်။ဒါကြောင့် UNHCR ကတိုက်တွန်းသလိုပဲကုလသမဂ္ဂအနေနဲ့ရှာဖွေကယ်ဆယ်ဖို့ထပ်မံတိုက်တွန်းပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ထိုင်းမလေးရှားဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာအဖွဲ့တွေရဲ့ပြောဆိုချက်အရပြီးခဲ့တဲ့နိုဝင်ဘာလတည်းကတည်းကဘင်္ဂလားဒေ့ရှ်ကလေဆက်လီသုံးစီးနဲ့ထွက်ခွာလာခဲ့ပြီးလူ200လောက်လိုက်ပါလာတဲ့ပထမဒဇီးကတော့ထိုင်းနိုင်ငံဖူကက်အနီးပင်လယ်ပြင်အတွင်းဆက်ပြတ်ပြီးမျောပါနေရကဒီဇင်ဘာလ6ရက်နေ့မှာအဆက်အသွယ်ရခဲ့တယ်လို့ဆိုပါရယ်154ဦးလိုက်ပါလာတဲ့ဒုတိယဒဇီးကိုတော့ VNN 5ဖမ်းလေနဲ့တွေ့ပြီးနောက်မြန်မာရေတပ်ကကယ်ဆယ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါရယ်တတိယဒဇင်းကတော့အဆက်အသွယ်မရဘဲပျောက်ဆုံးနေတယ်လို့ရိုဟင်ဂျာအဖွဲ့တွေကပြောဆိုထားပါရယ်ခင်ဗျာ